မြန်မာနိုင်ငံကိုလာရောက်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီတန်တမာအဖွဲ့နဲ့ပြောဆိုဆွေးနွေးမှုဒီမှာဒုက္ခသည်ပြန်ပြီးတော့လက်ခံနိုင်ရေးနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့လုပ်ငန်းစဉ်ပေါ်ယုံကြည်မှုနှေးပါးစွာနဲ့အပြည့်အမြင်နဲ့သဘောမျိုးဆွေးနွေးဆက်ဆံတာကိုသတိပြုမိတဲ့အကြောင်းတန်တမာရှင်နဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့တချို့ကပြောပါတယ်။ထိုင်းနိုင်ငံသားရဲ့ဝန်ကြီးဟောင်းဆူရာကီယက်စတိကထိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်အရေးနိုင်ငံတကာအကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်တာဒေါခင်းမျိုးကိုလူမျိုးရေးကောင်စီတန်တမာအဖွဲ့နဲ့တွေ့ဆုံဆွေးနွေးကြတာနဲ့ပတ်သက်ပြီးတော့ကျေနပ်မှုရှိမရှိကိုညံဝဲအောင်ကဆက်တွေ့မိမြတ်တဲ့အခါမှာဒေါခင်မျိုးကအခုလိုစပြီးတော့ပြောပါတယ်
။သိကြည့်တော့မှစဉ်းစားအရင်ကတော့မဟုတ်ဘူး။အရင်ကတော့ကျေနပ်ခဲ့ရမဟုတ်ဘူး။ကျွန်တော်တို့ပြောတာကသူတို့ကသိရှိလက်ရှိနားမထောင်ဘူး။သူတို့မှ imprint ရှိကြတာဟာပဲသူတို့ရှိနေပုံပေါက်တယ်။ကျွန်တော်တို့ပြောတာကလက်မခံခြင်းနဲ့ပုံရှိတယ်။သူတို့ဘယ်ဟာတွေလို့ရင်သားကြအောင်ကောက်စားတယ်ဝင်တယ်ကောက်စားအရင်ကတော့အရာအေးဒီဒုက္ခတွေပြောပြောနိုင်လို့လာရင်ဒါလည်းကိုသူကအလားနဲ့သူကဘယ်လိုဒီစားလဲတော့ဒီကျမတို့ကြောင့်မလို့ဒီလူတွေဒုက္ခရောက်နေတဲ့ပြုံကြီးပဲကျမတို့ကအတိတ်အတိတ်ရခံလို့မျိုးပေါ့နော်အဲ့ဒီပုံစံမျိုးသူတို့အမြင်နဲ့ပုံပေါက်တယ်ဆိုတော့ဒီသူတို့ပြောတာတွေကိုပဲသူကအမှန်နဲ့ခံစားနေရတာလေကျမတို့ကကြာတော့ဒါတွေကိုအပြစ်ပေါ်အောင်လုပ်နေတဲ့ပုံစံမျိုးပုံကြီးသူတို့ယူစားတယ်ပုံပေါက်တယ်
ဒီနာမထောင်ကြီးပါလား။ကျမအယူဆသလိုသူတို့ကအဲ့လိုမျိုးဖွင့်ပြောတာမျိုးရှိပါလား
။ဖွင့်ပြောတာတော့မဟုတ်ပေမဲ့ပါပြပါလဲဆိုတော့မိခွန်းနေမိရပါတော့။မိခွန်းနေမိကြကျမတို့ဖိထားတဲ့ဧည့်သည်ကိုလည်းလက်မမကျင်းလဲတဲ့ပုံပေါက်တာလည်းပါရပါတော့။နောက်တစ်ခုကဥကျော်ဦးကျော်ဒေစီပြောတယ်။ပြီးတော့ဒီအချာကြီးကပြောတယ်။ပြီးတော့ဒီကနေဝင်ကြီးကျောင်းဝင်းကြီးပြောတဲ့အချိန်မှာသူကစုံအောင်လားမထောင်တော့ရက်ရက်ပြီးတော့မတက်ထားရပြန်တော့မယ်ပုံမျိုးပြောရပါတော့။ဒီကတော့ဒီမှာလုပ်ငန်းတွေကိုရှင်းပြတာပေါ့။ဒီမှာဒီမှာတို့လိုပြင်ဆင်ထားပါတယ်။သူတို့ဘယ်လို form တွေပို့ပါလဲ။ form တွေမှာသူတို့ပြန်ပို့တဲ့ဥစ္စာတွေကလုပ်ငန်းအစီအစဉ်တွေကရှင်းပြနေရပါတော့။နည်းနည်းထပ်တာတော့အကြောင်းအရာထပ်ချင်းထပ်မယ်ပေါ့။ဒါကြောင့်သူတို့ဒါလိုသိနားမထောင်ကျင်တဲ့ပုံမျိုးပဲမတက်ထားပြီးတော့မလို့အဘူးဆိုတဲ့ပုံမျိုးအဲ့လိုမျိုး။ဒီမှာတို့ပြောတာသိနားမထောင်ကျင်တဲ့ပုံမျိုး။
ကျွန်တော်သတင်းတော်ရှင်းလင်းပွဲတွေကတစ်ဆင့်သိရတာပေါ့လေ။သူတို့ဘက်ကထောက်ပြတဲ့အချက်မှာတော့ဒီရိုဟင်ညာဒုက္ခသည်တွေနေရာပြန်ရေးကိစ္စမှာနိုင်ငံကစံချိန်စံညွှန်းနေတဲ့အတိုင်းလုပ်ဖို့ရဲ MVC ကတ်တွေထုတ်ပေးနေတဲ့လုပ်ငန်းစဉ်တွေမှာလည်းဒုက္ခသည်တွေအနေနဲ့လက်မခံနိုင်စရာအချက်ချို့ရှိနေတာပေါ့နော်ဒီလိုအကန့်အသတ်တွေကိုဖြည့်ရှင်းပေးဖို့ဆိုပြီးတော့ထောက်ပြပြောသွားတာကြီးလည်းကျွန်တော်ကြားရပါတယ်ဆိုတဲ့အခါကျတော့ဟိုဒီပေါ်မှာဘယ်လိုမျိုးပြန်ပြီးတော့မြန်မာအစိုးရဘက်ကနေတုံ့ပြန်ဆွေးနွေးကြပါလဲ
သူတို့ကအဲ့လိုမျိုးဒီ process ကြီးကမလို့အပ်ပဲနဲ့ကြရတယ်ပေါ့နော်လို့မပြီးနိုင်တဲ့အချိန်ကြာမဲ့ကိစ္စကြီးပေါ့ဒီလောက်ကြီးစစ်ဖို့မလိုဘူးပေါ့အဲ့ဒီပုံစံမျိုးသူကပြောဒီဘက်ကလည်းဒီပေါ့မလိုဟိုစီမာကဒီတကယ်နေသွားတဲ့လူကိုပဲလက်ခံကြတာမလို့စီစီရပါတယ်ဆိုတော့အကြောင်းပြောတာဟုတ်ဒါလုပ်ငန်းရှင်ကြားတယ်နောက်နေတယ်ဆိုပြီးသူကယူဆတယ်ဒီဘက်ကအဲ့လိုဖြစ်နေတာပေါ့နော်သူကတော့နည်းနည်းလေးတောင်းတောင်းဒီမှာနေဦးတယ်အထောက်အထားအသိအသိပြနိုင်ရင်ပေါ့စက်တစ်ခုပြနိုင်တယ်သူတို့တယောက်ကထောက်ခံတယ်ဒီလိုမျိုးဆိုရင်တော့ပေါ့ဖို့တူပေါ့ညာညာနဲ့ညာများပြန်ခေါ်ပြီးခင်တဲ့ပုံမျိုးပြောတာဒီဘက်ကကြောက်ရလဲကျမတို့မှာအဲ service ရှိနေတာကြတော့ဒါအောင်လဲသတိထားရမယ်ဟိုစေရင်ဝင်လက်ခံလိုက်ပြီဆိုတော့ဒါကြီးကတရားဝင်ဖြစ်တော့မယ်ဒါကြောင့်မစီစီရပါတော့ဒီလိုမျိုးတော့ဒီဘက်ကပြန်ပြောတာပေါ့နော်ဒီဘက်မှာတော့အိမ်မှာလည်းကွဲလွန်မှုတွေရှိတာပေါ့အ
ဲ့တော့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်တွေရဲ့ခီးစဉ်ကိုခြုံကြည့်ရင်အပြုတ်သဘောဆောင်တယ်လို့ပြောလို့ရနိုင်ပါပါခင်ဗျာ
အဲအရင်ကဆိုင်တော့ဒီလိုလိုဆောင်တယ်လို့ပြောနေပါတယ်။ဒါပေမဲ့သူတို့ကဟိုဘက်ကဟာကြီးကို imprint ဖြစ်နေပြီ။သူတို့ကအရာတော်ပဲစာနာပြီးတော့အဲ့ဒီဟာတွေကပဲစီရင်နဲ့သူတို့မှဝင်နေတယ်။ဒါပေမဲ့ကျမတို့သမီးစားတဲ့ဆိုင်ကျတော့တယောက်ချားတယောက်ချားချပေးရအောင်။ဆိုတော့အဲ့ဆာမှာတော့ကျမတို့ကလည်းရှင်းပြနိုင်တာရှိရပါတယောက်ချင်းပါနော်။ရှင်းပြတယ်ဘာမှတော့ပြန်မပြောဘူး။ဒါပေမဲ့ရှင်းတဲ့ပုံတော့မပေါ်ဘူး။